ဆက်သွယ်ရေးဥပဒေကိုပြင်ဆင်မဲ့ဥပဒေချမ်းကိုအများပြည်သူသိရှိလေလာအကြံပြုနိုင်ဖို့အတွက်ဆိုပြီးတရင်းမြို့နေထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။လက်ရှိကျင့်သုံးနေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ပုံမှန်ကွဲခါကြီးမှာပါတဲ့ပြစ်မှုတွေကအနိုင်ထက်ပြုခြင်း၊မတရားတားဆီးကန့်ကွက်ခြင်း၊မလျော်ဩဇာသုံးခြင်းသို့မဟုတ်ချင်းချောက်ခြင်းဆိုတဲ့ပြစ်မှုတွေအခုပြင်ဆင်မဲ့ဥပဒေချမ်းမှာပါမလာတော့ပါဘူး။ဒါပေမဲ့လက်ရှိဥပဒေကိုအသုံးပြုပြီးတရားဆွဲဆိုတာတွေမှာအဓိကအသုံးပြုနေတဲ့အသက်ရေးဖြတ်ခြင်းဆိုတဲ့ပြစ်မှုကတော့ရှိနေသေးပါပဲ။လက်ရှိဥပဒေအရပြစ်မှုတစ်ခုခုနဲ့တရားဆွဲဆိုမယ်ဆိုရင်ဝန်ကြီးဌာနရဲ့ကြိုတင်ခွင့်ပြုချက်ကိုရယူရမယ်လို့ပြဋ္ဌာန်းထားပေမဲ့ပြင်ဆင်မဲ့ဥပဒေချမ်းမှာတော့ပုံမှန်66ပုံမှန်ကွဲကငယ်ကကြီးနဲ့ပုံမှန်68ပုံမှန်ကွဲကကြီးပါပြစ်မှုတွေနဲ့တရားဆွဲမယ်ဆိုရင်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်ယူစရာမလိုပဲတရားဆွဲနိုင်တော့မှာဖြစ်ပါတယ်။တနည်းအားဖြင့်ဒီရေဌာနလက်အောက်ခံရက်တက်ဖွဲ့ရဲ့လုပ်ပိုင်ခွင့်နဲ့တိုက်ရိုက်တရားဆွဲနိုင်တော်မယ့်သဘောပါ။အစ်စ်ပြတ်ထန်းချက်တွေအနေနဲ့ပါလာတာကတော့ပုံမှ65ပုံမှ66ပုံမှခွဲကာကြီးခါခွေးနဲ့ကာကြီးတို့ပါပြစ်မှုတွေကိုအာမခံပေးနိုင်တဲ့ပြစ်မှုတွေအဖြစ်သတ်မှတ်ထားတာ။ပုံမှ66ကာကြီးကိုသုံးပြီးတော့အသေးအဖြတ်မှုနဲ့တိုင်ကြားမယ်ဆိုရင်တိုက်ရိုက်မသက်ဆိုင်တဲ့ဂျားလူတယောက်ကတိုင်ကြားတာမျိုးလို့လို့မရတော့ပဲ။သက်ဆိုင်ရာနိနာသူကိုယ်တိုင်ဒါမှမဟုတ်နိနာသူကကိုယ်စလဲလွှတ်အပ်ထားသူကပဲတိုင်ကြားရမယ်ဆိုတဲ့အချက်တွေပဲဖြစ်ပါတယ်။လက်ရှိဥပဒေမှာတော့တရားဆွဲဆိုခံရသူကိုအာမခံပေးခွင့်ရှိမရှိအတိအကျပြဋ္ဌာန်းမထားတာကြောင့်ပုံမှန်66ကာကြီးနဲ့တိုင်ကြားခံရသူအများစုဟာအမှုဖွင့်ပြီးဆိုတာနဲ့ရဲကဖမ်းဆီးပြီးအချုပ်ဘဝနဲ့တရားရင်ဆိုင်ကြရတာကြောင့်ကြည်ကြဲပြန့်ပြန့်ဝေဖန်ခံနေရတာပါပုံမှန်66ကာကြီးကိုပဲ့ဖြက်ပေးရေးတောင်းဆိုလိုချောင်နေသူတွေကတော့ဥပဒေချင်းမူကြမ်းမထွက်ခင်ကတည်းကသူတို့တင်ပြထားတဲ့အချက်တွေအခုမူကြမ်းထဲမှာတခုမှပါမလာတဲ့အတွက်လွှတ်တော်မှာဆွေးနွေးတဲ့အဆင့်မရောက်ခင်ဆက်ပြီးတွန်းအားပေးလှုံ့ဆော်သွားမယ်လို့ပြောပါတယ်